မေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကုလသမဂ္ဂအထူးထူးညီလာခံမိန့်ခွန်းမှာတော့ကမ္ဘာတဝန်းကစိန်ခေါ်မှုတွေနဲ့အမေရိကန်ဆိုးရရဲ့မူဝါဒတွေကိုဖြပြပြောဆိုသွားပါတယ်။ဒီနေ့မိန့်ခွန်းမှာတော့မနစ်တုံးကလုံမြောက်ကိုရီးယားခေါင်းဆောင်ကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုတာမျိုးမရှိဘဲယူကေရနဲ့မစ်ဆိုင်းတို့အစီအစဉ်တွေလျှော့ချဖို့ကြိပေးခဲ့တဲ့အပေါ်ကျေးဇူးတင်စကားပြောခဲ့ပါတယ်။ဒီချိန်ထဲမှာပဲအီရန်နိုင်ငံအပေါ်မှာတော့ယူကေရရင်းနဲ့ပတ်သက်လို့နိုင်ငံတကာကဆက်လက်ဖိအားပေးသွားဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်ပြည်တွင်းရင်းနဲ့ပတ်သက်လို့ပြောရမှာတော့သူအစိုးရလက်ထက်မှာမကြုံဘူးလို့အောင်နိုင်ငံရေးစီးပွားရေးအရာအင်အားတောင့်တင်းလာတယ်လို့ပြောဆိုသွားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအင်နဲ့ထိပ်သီးဆွေးနွေးရေးပွဲကနေအကျိုးရလအများပြားထွက်ပေါ်ခဲ့တယ်ဆိုပြီးတော့လေဒီမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့နျူကလ িয়ার ကင်းစင်ရေးတတိရှိရှိဆောင်ရွက်ခဲ့မှုအပေါ်မှာသမ္မတထရန့်ကချီးကျူးပြောဆိုသွားတာပါ။ထိပ်သီးတွဲဆောင်ပွဲဖြစ်မြောက်ခဲ့တဲ့အပေါ်တောင်ကိုရီးယားဂျပန်နဲ့တရုတ်ခေါင်းဆောင်တွေကိုလည်းသမ္မတထရန့်ကချီးကျူးပြောဆိုသွားပါတယ်။အရှေ့လေပိုင်းဒေသတွင်ပြဿနာတွေကိုပြောဆိုရမှာတော့အီရန်နဲ့ဆီးရီးယားနိုင်ငံတွင်အစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကိုတိုက်ထုတ်နိုင်ခဲ့တဲ့အခြေအနေ၊ယူမင်နဲ့ဆီးရီးယားနိုင်ငံတွင်ကစစ်ပွဲတွေနဲ့ပတ်သက်ပြီးသမ္မတထရန့်ကပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံတကာရာဇဝတ်ကိုခုံရုံ ICC ရဲ့လုံပုံလုံနည်းတွေကိုဝေဖန်လိုက်ပြီးအမေရိကန်ရဲ့အချုပ်အခြာအာဏာကိုတော့ထိပါးခံမှာမဟုတ်ဘူးလို့လည်းသမ္မတထရန့်ကပြောဆိုသွားပါတယ်ရှင်။